မက္ကဆီကိုနေဇာကတဆင်အမေရိကန်ပြည်ထောင်စုတွေကိုတရားမဝင်ခိုးဝင်လာသူတွေကိုဟန်တားနိုင်ရေးအတွက်နေဇာတိုင်းတိစားဖို့သူတောင်းဆိုထားတဲ့ငွေမပါတာကြောင့်တောက်ကြံနေညတကောင်အချိန်မှာအမေရိကန်အစိုးရရန်တဲ့ချို့ရဆန်းရမယ်အရေးရှောင်ရှားနိုင်ဖို့အထက်လွှတ်တော်ကအစိုးပြုထားတဲ့ကာလတို့ဘတ်ဂျက်အစိုးပြုချက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးမှာမဟုတ်ဘူးလို့ Republican လွှတ်တော်အမတ်ကောင်းဆောင်တွေကကြာတာပရိနေမှာပြောကြားလိုက်ပါတယ်။သမ္မတဟာနေဇာလူကြီးရေးကိစ္စအတွက်အမတန်စိုးရိမ်ပူပန်နေကြောင်းအေဗီရောမှာသမ္မတနဲ့တွေ့ဆုံအပြီးပြန်ထွက်လာတဲ့အချိန်အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကပြောပါတယ်။နေဇာတိုင်းတိဆောက်ရေးအတွက်သူတောင်းဆိုထားတဲ့ရမုံငွေမပါပဲ February 10ရက်နေ့ထိအစိုးရရန်တရားတွေပုံမှန်လက်ပတ်နိုင်ရေးအထက်လွှတ်တော်ကသဘောတူထားတဲ့ budget အစိုးပြုချက်ကိုအခုအချိန်မှာလက်မှတ်ရေးထိုးလိုက်ခြင်းဟာဒီပြဿနာကိုနောက်မှဆက်ပြီးညှင်းခုန်ကြဖို့ရက်ရှိဆန်းလိုက်တာနဲ့အလားတူတူနေတယ်လို့သမ္မတကယူဆကြောင်းအောက်လွှတ်တော်လူများစုခေါင်းဆောင် Kevin McCarthy ကပြောပါတယ် Stop Gap Funding လို့ခေါ်တဲ့အစိုးရရန်တရားတွေရမသွားရေးကြာကာလအတွက်ထောက်ပံ့ပေးထားမယ်ဥပဒေမူကြမ်းတစ်ခုအောက်လွှတ်တော်ဘက်ကပြန်လည်ရေးဆွဲတဲ့အခါသမ္မတလိုချင်တဲ့ဒေါ်လာ5ဘီလီယံပါဝင်အောင်ရေးဆွဲသွားမယ်လို့လွှတ်တော်မှတ်တွေကပြောပါတယ်သမ္မတကအခုတောင်းဆိုထားတဲ့ဒေါ်လာ5ဘီလီယံဟာနေဇာတိုင်းတစ်ခုလုံးတိဆောက်ရေးအတွက်လိုအပ်မယ်လို့ခန့်မှန်းထားတဲ့ဒေါ်လာ20ဘီလီယံရဲ့တစ်စိတ်တည်းဒေတာလည်းဖြစ်ပါတယ်